မြန်မာနိုင်ငံမှာတိုက်ပွဲတွေပိုပြင်းထန်လာနေပြီးအခြေအနေတွေဆက်ပြီးဆိုးရနေတာဟာဘာသာရေးဆိုင်ရာလွတ်လပ်ခွင့်ဆိုင်အခြေအနေပိုဆိုးလာစေတယ်လို့ American ပြည်ထောင်စုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ကရဲ့အစိုးရခန်းစားအသစ်မှာဖော်ပြပါတယ်။အောက်တိုဘာ31ရက်နေ့ကထုတ်ပြန်တဲ့အဲ့ဒီအစိုးရခန်းစားအသစ်မှာ2024ခုနှစ်အတွင်းအာဏာသိမ်းမြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအားနည်းလာပြီးတန်းလက်လက်နိုင်ငံအဖွဲ့တွေကနေမည်သိမ်းယူပြီးစင်ပြိုင်အစိုးရပုံစံထူထောင်လာနေတယ်လို့ဖော်ပြထားပါတယ်။2021အာဏာသိမ်းချိန်ကစပြီးစစ်ကောင်စီအာဏာတည်မြဲရေးအတွက်စီးလုဆောင်မှုတွေထဲမှာဘာသာရေးခေါင်းဆောင်တွေအဆောက်အဦတွေအတိုင်းဝိုင်းတွေကိုပြစ်မှတ်ထားတာတွေပါနေတဲ့အတွက်အယူဝါဒကွဲပြားတဲ့အတိုင်းဝိုင်းတွေကြားလူမှုရေးတင်မာမှုတွေတိုးလာနေတယ်လို့ပြောပါတယ်။ပြည်ရင်းကတိုက်ပွဲတွေကြောင့်လူပေါင်း3,000ကျော်ဥယျာဉ်ဆုံးခွာထွက်ပြေးရပြီးတချို့ပြည်ပမှာပါခိုးလုံနေထိုင်ရကြောင်းနဲ့မြန်မာနိုင်ငံမှာလက်ရှိကျုံ့နေရတဲ့ပြဿနာဟာမတူကွဲပြားတဲ့ဘာသာရေးတိုင်းဝိုင်းတွေအတွက်အကျန်းဖက်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရဖို့ရှိနေတယ်လို့လည်းထောက်ပြထားပါတယ်။